Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2020ခုနှစ်မလ24ရက်အင်္ဂါနေ့ညပိုင်း 9:00 ကနေ 10:00 ထိ VOA American Fan Season ကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျမခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုမများသတင်းအောင်နဲ့တူကြညာပေးပါပါကိုရိုနာဗိုင်းရပ်စ်ယောဂါပိုးကူးစက်ပြန့်နှံ့မှုကိုဆွေးနွေးတဲ့အတွက်2020ဂျပန်အိုလံပိတ်အားကစားပွဲတော်ကိုတနည်းရွှေ့ဆိုင်းလိုက်ပါပြီ။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ယောဂါပိုးအတီးပြုတ်လူနာ2ဦးတွေ့ခဲ့တဲ့နောက်အမေရိကန်မြန်မာခီးသွားသတိပေးချက်တွေကိုထုတ်ပြန်ကြပါပြီ။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်စတင်ရာဟူပေခရိုင်အတွက်ခီးသွားတမ်းမြစ်ချက်တွေကိုရုတ်သိမ်းဖို့လုပ်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမြတ်မြတ်သိအောင်
။ဟုတ်ကဲ့ပါရှင်။သတင်းနေ့ပြီးမှနားဆင်ရမယ့်သတင်းလှတွေမှာတော့မြန်မာနိုင်ငံမှာ COVID-19 ယောဂါပိုးရှိတဲ့လူနောက်ထပ်တွေ့နိုင်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကြိုတင်ပြင်ဆင်ထားတဲ့အကြောင်း
အခုလိုမျိုးယောဂါအခုနှစ်ယောက်တွေ့ပြီဒီသက်တွေ့လာလို့ရှိရင်ကျွန်တော်တို့အတွက်ဒီပြည်ုံနေမှာလည်းလိုအပ်သလိုပြင်ဆင်ထားရှိပြီးဖြစ်ပါတယ်ပြင်ဆင်ထားရှိတယ်ဆိုတဲ့အခါမှာ
ဘ ਹੁ ကုသယောဂါတိုက်ဖျက်ရေးဌာနညွှန်ကြားမှုဒေါက်တာခင်ခင်ကြီးပြောသွားတာပါဒီသတင်းနဲ့အတူအခုလိုကိုရိုနာဗိုင်းရပ်စ်ယောဂါပိုးကုသမှာစိုးရိမ်နေတဲ့လူတို့ကြားမန္တလေးနဲ့မုံရွာကလူငယ်ပရာဟိတအဖွဲ့တွေကဘလို့အကူအညီပေးနေပါသလဲကမ္ဘာကပ်ယောဂါ COVID-19 အန္တရာယ်ကြားကအမေရိကန်ရောက်မြန်မာနေဘွားတွေရင်ဆိုင်တွေ့ကြုံနေရတဲ့စိန်ခေါ်မှုတွေကတော့ဘာတွေဖြစ်နိုင်ပါသလဲဆရာရဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံအကြောင်းသိကောင်းစရာနဲ့အင်္ဂါညတိုက်ရိုက်လီလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတင်နဲ့အတူပြောပြပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ယောဂါပိုးကူးစက်ပြန့်နှံ့မှုတွေကမ္ဘာတစ်လုံးဆုံးရင်ပြီးကြိုတင်ကာကွယ်မှုတွေလုပ်နေချိန်မှာပဲဂျပန်နိုင်ငံမှာကျင်းပမဲ့2020အိုလံပိတ်အားကစားပွဲတွေကို2021နွေရာသီထက်နောက်မကျဘဲနဲ့ကျင်းပမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောကြားလိုက်ပါတယ်ဒီပွဲစဉ်တွေကိုဇူလိုင်လ24ရက်နေ့မှာစတင်ကျင်းပဖို့အတွက်စီစဉ်ကနဦးစီစဉ်ထားခဲ့တာဖြစ်ပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကပ်ဘေးဒဏ်ကိုလက်ရှိအဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံကတော့အီတလီနိုင်ငံမှာအီတလီမှာအင်္ဂါနေ့မှာလည်း3ရက်မြောက်နေ့ဖြစ်နေတေဆုံးသူကအများပြားဖြစ်နေပါတယ်ဒီယောဂါနဲ့တေဆုံးသူကစနေနေ့မှာ800ထိရှိခဲ့ပြီးတနင်္လာနေ့မှာတော့600နဲ့တဦးထိရှိလာတာပါဒီကကြောင့်ယောဂကြောင့်တည်ဆုံးသူက6000ကျော်ရှိနေပြီးကူးစက်ခံထားရသူကလည်းဒုတိယအများဆုံးရှိနေတဲ့နိုင်ငံမှာတကမ္ဘာလုံးပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဂျိုးပန်းချက်ဖြစ်တဲ့ ED အစိုးရကပြီးခဲ့တဲ့သတင်းနှစ်ပတ်ခရဲကတနင်္ဂနွေလုံးမှာအဝင်ထွက်တွေကိုပိတ်ထားပါတယ်အချိန်ကြီးအတော်ဆိုးနေတဲ့တောင်ကိုရီးယားနိုင်ငံမှာလည်းတိုးတက်မှုတွေကရှိလာနေပါပြီအင်္ဂါနေ့မှာတော့အကူးစက်ခံရသူနောက်ထပ်အသစ်86ယောက်ထိကျဆင်းခဲ့တာပါဒါဟာ3ရက်ဇက်တိုက်ကူးစက်ခံရသူတရာအောက်ကနေကျဆင်းလာတာပါတရုတ်နိုင်ငံမှာတော့အခြေအနေတွေတိုးတက်ပြီးအင်္ဂါနေ့နောက်ဆုံးကိန်းဂဏန်းတွေကပြည်ရင်းမှာကူးစက်ခံရသူ4ဦးပဲရှိတယ်လို့ခြေညာပါတယ်နှစ်လကြာဝန်ထွက်ပိတ်ထားတဲ့ဟူပေပြည်နယ်ကကျန်းမာသူတွေကိုထွက်ခွာခွင့်ပြုမယ်လို့တရုတ်တာဝန်ရှိသူတွေကခြေညာပါတယ်
ကိုရိုနာဗိုင်းရပ်စ်ကယောဂကုသမှုကိုကူးစက်ပြန့်နှံ့နေတဲ့ယောဂထဲပိုဆိုးတဲ့ပြဿနာမျိုးဖြစ်မလာအောင်လုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။လူချင်းချင်းယောဂကုသပြန့်နှံ့မှုထိန်းချုပ်ရေးအတွက်လူတွေခက်ခွာခွာနေရမယ့်အကြံပြုချက်ကိုမကြာခင်ရပ်ပစ်ချင်တဲ့သဘောမျိုးသမ္မတထရမ့်ကတနင်္လာနေ့ကပြောသွားတာပါ။အမေရိကန်နိုင်ငံဟာအဝင်ထွက်တွေပိတ်ဆို့ကန့်သတ်ဖို့ရည်ရွယ်ထားတဲ့နိုင်ငံမဟုတ်ဘူးလို့လည်းသူကပြောခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဥဆောင်လုပ်နေတဲ့သမ္မတအင်ဖီရိုကအကြံပေးအဖွဲ့ရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကအခုလိုပြောတာပါကမ္ဘာစီးပွားရေးအင်အားကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်ကအဝင်အထွက်ကန့်သတ်တဲ့ကိစ္စအဆုံးသတ်ဖို့အဖွဲ့ကြီးတစ်ခုနဲ့လုပ်ကိုင်နေပြီလို့လည်းသမ္မတကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အခြေအနေတစ်ခုကိုရောက်ရင်ရှေ့ဆက်လုပ်ကိုင်ရမယ့်ကိစ္စတွေရှိနေတယ်လို့လည်းပြောပါတယ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းအတော်များများရနာထားတာကြောင့်နိုင်ငံစီးပွားရေးထိခိုက်မဲ့ကိစ္စနဲ့ COVID-19 ရောဂါကြောင့်ဖြစ်လာမဲ့အန္တရာယ်ကိုသမ္မတထရမ့်ကချိန်ထိုးနေတာလည်းဖြစ်ပါတယ်အမေရိကန်စီးပွားရေးလုပ်ငန်းတွေ3လကနေ4လအထိပိတ်ထားရနိုင်ခြေရှိတယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောဆိုခဲ့တဲ့သမ္မတထရမ့်ကအဲဒီလုပ်ငန်းတွေမကြခင်မှာပြန်ဖွင့်မယ်လို့လည်းပြောခဲ့ပါတယ်ရှင်
ဇင်ဘာဘွေနိုင်ငံကအသက်30ရွယ်ထင်ရှားတဲ့ရုပ်တံသတင်းတောက်သူကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးပထမဆုံးကွယ်လွန်ခဲ့ပါတယ်။ရုပ်တံသတင်းတောက်ဇိုရိုရို Mark Campbell's American Journal of New York and Canada Pity to her coronavirus acoustic kind of yoga, new lacana, new sappy, twishy gala, to go much like sovereign there, say on Tentagia on it. To see go, but do you want to talk like it is right? Like this is any day to the Jamaica when she do regard your body. Mark Campbell's name after amused me to her sending nigga, the yoga, twishy jow, sissy twishy get up, Sipiro. Now the yoga to เดี๋ยวเทถ่าပြီးတော့တိကျဆောင့်ကြည့်နေကြောင်းတယ်ဒီမျိုးသမီးစီကိုဘယ်သူတွေဝင်ထွက်သွားလာလဲဆိုတာစောင့်ကြည့်ပေးနေတယ်လို့လည်းကျွန်မဝန်ထမ်းတွေကပြောပါတယ်ဒါမှမဟုတ် MSN
ဝီကီလီဝက်ဘ်ဆိုက်တီချောင်းသူဂျူလီယန်အဆန်ချ်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်တဲ့အန်ဒီရဲ့ရှိရာကြောင့်သူ့ကိုအာမခံနဲ့ပြန်လွှတ်ရေးဗိုလ်ဟူးနေမှာအစီရင်ခံတင်ပြမယ်လို့သူရဲ့ရှေ့နေတွေကပြောပါတယ်အမေရိကန်တပ်သားဟောင်ချယ်စီမန်နင်းစီကနေပြီးတော့စစ်ထောက်လမ်းရေးတရင်တွေရပ်ပြီးဝီကီလီဝက်ဘ်ဆိုက်ပေါ်မှာဖော်ပြခဲ့တဲ့အတွက်ဂျူလီယန်အဆန်ချ်ကိုအစိုးရ ကျွန်တော်တို့ရဲ့အစိုးရကိုဗစ်-19ကူးစက်ပြန့်နှံ့မှုကအထူးသဖြင့်အကျဉ်းသားတွေများပြားလွန်းတဲ့ထောင်တွေထဲမှာဖြစ်နိုင်ခြေပုံများတယ်လို့ပြောပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00ကနေ10:00အထိ
ဒီဝေအမေရိကန်တန်ကညနေခင်တည်းညပတ်သတင်းတွေကိုဆက်လက်ချိန်ညနေပါတယ်မြန်မာနိုင်ငံမှာကိုဗစ်-19အတိပြုလူနာနှစ်ဦးတွေ့ရှိရာကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပြီးတဲ့နောက်မှာမြန်မာနိုင်ငံထဲကနေအမေရိကန်ကိုပြန်လို့တဲ့အမေရိကန်နိုင်ငံသားတွေအတွက်မြန်မာနိုင်ငံဆိုင်အမေရိကန်တန်ရုံးကပြည်ရင်းပြည်ပဒင်းချီးစင်တွေနဲ့ပတ်သက်ပြီးအတိပေးချက်တွေထုတ်ပြန်ခဲ့ပါတယ ဒီနိုင်ငံမှာရှိတဲ့မျိုးတွေကလည်းဆင်ပြန်ဖို့စီစဉ်နိုင်တယ်လို့အသိပေးစာမှာဖော်ပြထားပါတယ်။ဒါပြင်အချိန်နည်းကမှလင်းချီးစဉ်တွေဖြတ်သိမ်းတာတွေတွေ့နေရတဲ့အတွက်လေကြောင်းလိုင်းတွေကိုတိုက်ရိုက်ဆက်သွယ်ပြီးမေးမြန်းဖို့ပါအကြံပြုထားတာပါ။မြန်မာဆိုရကလည်းပြည်ပကနေပြန်လာတဲ့မြန်မာနိုင်ငံသားတွေကိုသတင်းနှစ်ပတ်တိကျခွဲပြီးတော့စောင့်ကြည့်သွားမယ်လို့မတ်လ24ရက်နေ့မှာပဲသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံကိုမဝင်ရောက်ခင်သက်ဆိုင်ရာနိုင်ငံတွေကလည်းကိုဗစ် -19 ရောဂါလက္ခဏာတွေကင်းရှင်းကြောင်းထောက်ခံချက်လိုအပ်တယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံကိုလာရောက်မဲ့အမေရိကန်နိုင်ငံသားတွေတန်ယုံဝန်ထမ်းတွေနဲ့ကုလသမဂ္ဂဝန်ထမ်းတွေအားလုံးခီးကြီးမထွက်ခွာမီ82နာရီအတွင်းယောဂါပိုးကင်းရှင်းကြောင်းထောက်ခံချက်လည်းလိုအပ်တယ်လို့ကြေညာထားတာပါ။ဒါပြင်သူတို့ကိုမြန်မာအစိုးရအစီအစဉ်နဲ့သတင်းနှစ်ပတ်ကြာတိကျခွဲပြီးတော့စောင့်ကြည့်သွားမှာလည်းဖြစ်ပါတယ်။
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်နိုင်ငံတော်ရေးပေါ်အခြေအနေကြေညာတော့မှာဖြစ်ပါတယ်။ကြာတာဘီးကစပြီးတော့တလကြာရေးပေါ်အခြေအနေစတင်ချမှတ်ဖို့ထိုင်းအစိုးရအဖွဲ့ကသဘောတူထားပြီးပြီလို့ဝန်ကြီးချုပ်ပရယုတ်ချန်နိုချာကဒီကနေ့ပြောပါတယ်။ထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်တဲ့သူ106ဦးထပ်တိုးလာတဲ့အတွက်ဗိုင်းရပ်စ်ပိုးကူးစက်ခံထားရသူစုစုပေါင်း820ကျော်အထိရှိလာပြီးဆိုတာကိုအတည်ပြုထုတ်ပြန်တဲ့အင်္ဂါနေ့မှာပဲအရေးပေါ်အခြေအနေကြေညာမယ့်အကြောင်းကိုဝန်ကြီးချုပ်ကပြောတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်ထိုင်းနိုင်ငံမှာတည်ဆုံးသူစုစုပေါင်းကတော့၄ဦးရှိပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေစပြီးတော့အာဏာတက်ရောက်ပြီးဆိုရင်အစိုးရအနေနဲ့အပြင်းမထွက်ရအမိန်ထုတ်ပြန်တာ၊သတင်းမီဒီယာတွေကိုဆန်ဆာလုပ်ပိတ်ပင်တာ၊လူစုလူဝေးတွေဖြုတ်ခွဲတာ၊စစ်တပ်အင်အားအသုံးပြုတာစတဲ့တာမန်အခြေအနေမှာမရတဲ့လုပ်ပိုင်ခွင့်တွေကိုရလာမှလည်းဖြစ်ပါတယ်။အများပြည်သူအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့ရုပ်သံကထုတ်လွှင့်တဲ့မိန့်ခွန်းမှာဝန်ကြီးချုပ်ပရယုတ်ကတိုက်တွန်းခဲ့တယ်လို့ဆိုရှယ်မီဒီယာကိုမလျော်မကန်အသုံးပြုတာတွေအပေါ်သတိပေးပြီးတော့ချိုးဖောက်သူတွေကိုပိုပြီးတင်းတင်းကြပ်ကြပ်အရေးယူမယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကအထိထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့သူအရေးအတွက်ဟာ၁၀ရောက်တောင်မရှိခဲ့ပဲနဲ့လွန်ခဲ့တဲ့သတင်းတစ်ပတ်ထဲမှာပဲရာနဲ့ချီတိုးလာတာတောင်မှဝန်ကြီးချုပ်ပရယုတ်အစိုးရကအခိုင်အမာအရေးယူလှုပ်ဆောင်မှုမရှိတဲ့အပေါ်မှာဝေဖန်ပြောဆိုမှုတွေလည်းရှိနေပါရဲ့ရှင်။
ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစားပြီးကိုရိုနာဗိုင်းရပ်စ်ရောဂါစတင်ပြန့်ပေါ်ရာတရုတ်နိုင်ငံဟူဘေးခေမှာနေထိုင်သူတန်း50ကျော်အတွက်သွားလာခွင့်တားမြစ်ပိတ်ပင်ထားမှုတွေကိုဖယ်ရှားနိုင်တော့မယ်လို့တရုတ်အစိုးရကအင်ကာနေမှာကြေညာလိုက်ပါတယ်။နလကြပိတ်ဆို့ထားမှုကြောင့်အတိဒုက္ခရောက်နေတဲ့ဟူဘေးပြည်နယ်ထဲမှာနေထိုင်သူတွေကြားမှာတကယ်လို့နောက်ထပ်ကူးစက်သူအဖြစ်ထပ်ပြီးတော့မတွေ့ရတော့ဘူးဆိုရင်တော့အင်ကာနေညတကောင်ရံမှာစပြီးတော့ခွင့်ပြုတော့မယ်လို့ဒေတာအာဏာပိုင်တွေကပြောပါတယ်။ဝူဟန်မြို့အတွက်တော့ဧပြီလ10ရက်နေ့ထိဆက်ပြီးတော့ကန့်သတ်ထားမှလည်းဖြစ်ပါတယ်။ဒေတာရင်းက၄စိတ်၃ခုကိုလည်းဖိုတိုဖူးနေမှာပြန်ပြီးတော့ဖွင့်လှစ်တော့မှာပါ။ဒေတာရင်းမှာပြီးခဲ့တဲ့လအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါထပ်မံကူးစက်တဲ့သူတစ်ဖြည်းဖြည်းရောပါလာနေတာကိုတွေ့ရပါပဲ။လွန်ခဲ့တဲ့သတင်းတစ်ပတ်လောက်အတွင်းမှာတော့ဝူဟန်မြို့မှာအင်္ဂါနေ့ကပဲဒေတာရင်းကူးစက်မှုပထမဆုံးထပ်ပြီးတော့ဖြစ်ပေါ်ခဲ့တယ်လို့တနနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူဟာ3ဦးရှိနေတာပါ။ဝူဟန်မှာပဲနောက်ထပ်တည်ဆုံးသူက9ဦးရှိနေတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကနေပြောပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားသူက7000နဲ့1000ရှိနေပြီးတော့တည်ဆုံးသူကတော့3289ယောက်ရှိနေပါတယ်။
ဒီကနေ့အင်္ဂါနေ့မှာအာရှစတော့ရှယ်ယာဈေးနှုန်းတွေပြန်ပြီးတော့မြင့်တက်သွားခဲ့ပါတယ်။တောင်ကိုရီးယားကော့ပ်စီအညွန်ကိန်းက800ဂိုင်နှုန်းမြင့်တက်သွားသလိုဂျပန်နီကေးအညွန်ကိန်းကလည်း900ဂိုင်နှုန်းတက်ခဲ့ပါတယ်။အော်စတြေးလျနဲ့ဟောင်ကောင်မှာ400ဂိုင်နှုန်းစီနဲ့ရှန်ဟိုင်းမှာတော့200ဂိုင်နှုန်းတက်သွားပါတယ်။ဗဟိုဘဏ်တွေကမကြုံစဘူးအောင်ကြားဝင်ထောက်ပံ့ပေးလို့အခုလိုအစုရှယ်ယာတွေပြန်ပြီးတော့မြင့်တက်ခဲ့တာပါ။ဒါ့အပြင်အမေရိကန်ဗဟိုဘဏ်ကလည်းတိုင်းပြည်ရဲ့စီးပွားရေးရှင်သန်နေစေဖို့ပမာဏကြီးမားတဲ့အရေးယူဆောင်ရွက်မယ့်အစီအစဉ်တွေကိုကြေညာပေးခဲ့ပါတယ်။ဂျပန်နဲ့တောင်ကိုရီးယားမှလည်းအလားတူပဲစီးပွားရေးပြန်လည်မြင့်တင်ဖို့ဆောင်ရွက်ချက်တွေလှုပ်ဆောင်ခဲ့တာပါ။ဥရောပစတော့ရှယ်ယာဈေးကွက်မှာတော့ Germany DAX အညွန်ကိန်းကနေ့လယ်ပိုင်းမှာ900ဂိုင်နှုန်းတက်ခဲ့တယ်လို့လန်ဒန်က FTSE နဲ့ပါရီက CAC 40တို့မှလည်း400ဂိုင်နှုန်းစီတက်သွားခဲ့ပါတယ်ရှင်။ဒီနေ့ညပိုင်းအတွက်ထိတ်တဲရောင်သတင်းတွေကိုဒေါက်ခင်မျိုးတဲ့အတူပြပြပေးခဲ့တာပါရှင်။ VUE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေနားဆင်နိုင်တယ်လို့ VUE ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။
မြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူ2ဦးစတင်တွေ့ရှိရပြီးတဲ့နောက်ရောဂါပိုးရှိသူနောက်ထပ်တွေ့ရှိလာနိုင်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့အစဉ်အသင့်ကြိုတင်ပြင်ဆင်ထားပြီးရောဂါကာကွယ်ထိန်းချုပ်ရေးအတွက်ကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလူမှုအနေနဲ့တပ်သွေးမပိုင်းမိန်းနာဆောင်ရွက်ကြဖို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကတိုက်တွန်းထားတဲ့အကြောင်းကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ2ဦးထွက်ပေါ်လာတဲ့အကြောင်းတက္ကသိုလ်မှာည7:45မိနစ်မှာမြန်မာနိုင်ငံကျန်းမာရေးနဲ့အင်္ဂလဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။နောက်ထပ်ရောဂါပိုးတွေ့ရှိသူတွေထပ်ရှိလာနိုင်တာကြောင့်မြန်မာတနိုင်ငံလုံးမှာရှိတဲ့ဆေးရုံတွေမှာကုသမှုအဆင်ပြေနိုင်အောင်လှုပ်ဆောင်ထားတဲ့အကြောင်းကိုဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအခုလိုပြောပြထားပါတယ်။
နောက်ခုကတော့2ရက်ပေါ့နော်2ရက်ပါဒီထပ်ပြီးတော့လည်းတွေ့ကြတယ်တွေ့လာနိုင်တာပေါ့ဒီနေ့ညအဖြစ်ထပ်တဲ့အခါမှာပေါ့နော်အဲဆိုလို့ရှိရင်ဒါမဲ့လို့ကျမတို့အနေနဲ့ကတော့ဒီငခိုလေးကမတွေ့ခင်တည်းကလည်းတွေ့နေပြီလို့သဘောထားပြီးတော့ကျမတို့ယောဂအာထိတ်ချုပ်ဖို့ဆိုပြင်ဆင်မှုတွေကျမတို့ဆောင်ရွက်နေတယ်လို့ပဲအခုလိုမျိုးယောဂခုနှစ်ယောက်တွေ့ပြီးထိတဲ့တွေ့လာလို့ရှိရင်လည်းကျမတို့အတွက်စိတ်ယုံနေမှာလည်းလိုအပ်တယ်လို့ပြင်ဆင်ထားရှိပြီးဖြစ်ပါတယ်ပြင်ဆင်ထားရှိတယ်ဆိုတဲ့အခါမှာလိုအပ်တဲ့ပစ္စည်းပစ္စည်းတွေရောလိုအပ်တဲ့အသီးတွေရောအကုန်လုံးဖွဲ့စည်းထားရှိပြီးဖြစ်ပါတယ်ကျမတို့အနေနဲ့ဆိုလို့ရှိရင်တော့မှပြောတယ်ဖြစ်ကိုဖြစ်ပေါ်လာတဲ့ယောဂတွေကိုကိုယ်နိုင်ငံမှာဖြစ်ပွားကူးစက်မှုနည်းနည်းများအနည်းဆုံးဖြစ်အောင်ဖြစ်ပွားကူးစက်မှုတွေရနေဆိုတိစုံမှုတွေနည်းနည်းများအနည်းဆုံးဖြစ်အောင်ဆောင်ရွက်နေပါဘူ
းအခုလက်ရှိအခြေအနေဖြစ်တဲ့တိတိမ်မှာလည်းစောင့်ကြည့်လူနာတွေကိုတိတိမ်ပြည်သူစည်းရုံးကြီးမှာအဆင်ပြေအောင်ဆောင်ရွက်ပေးထားပြီးအခြေအနေမဆိုးတဲ့လူနာတွေကိုနေရာပြောင်းရွှေ့တာမျိုးမလုပ်ဘဲတွေ့ရှိရတဲ့တိုင်းနယ်ပြည်နယ်မှာပဲကူတာပေးနိုင်ဖို့ဆောင်ရွက်ထားတယ်လို့လည်းဒေါက်တာခေခင်ကြီးကပြောပါတယ်ကိုဗစ် -19 ရောဂါပြန့်နှံ့မှုကခံမှန်းလို့မရနိုင်တာကြောင့်ကိုကိုရိုင်ကယောဂကူးစက်မခံရစေဖို့အတွက်ကြိုတင်ကာကွယ်တာတွေနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့လိုင်းနာဆောင်ရွက်ရမယ့်အချက်တွေကိုအတိအကျလိုင်းနာပေးကြဖို့လိုအပ်တယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ်
။ဘယ်ယာမဒီမှာလေခံမလို့မရဘူး။ဘယ်ယာမပရီတစ်လုပ်လို့မရဘူး။လုံနိုင်တာပါလို့မလုံနိုင်ဘူး။ကိုယ်နိုင်ငံဝင်ရောက်ကူးစက်လာလို့ရှိရင်ဝင်ရောက်ကူးစက်မလာဖို့အတွက်ပြင်ဆင်ထားဖို့ပဲတတ်နိုင်တယ်။ပြင်ဆင်ထားဖို့ဆိုတာကလူစစ်စစ်ပြည့်ရတယ်ပြည့်ုံနေတယ်ပြင်ဆင်ရမှာလူတွေစိတ်ဓာတ်ပါပြင်ဆင်ထားဖို့သူပါတွေပါပြင်ဆင်ရမှာလူတွေအနေနဲ့ဒီရောက်ဒီရောက်ဒီတိုင်းကဆိုရင်ကွာရန်တီးလုပ်တယ်ဆိုရင်လည်းဒါမိမိတို့အိမ်မှာလုပ်လို့ဖေးရုံမှာလုပ်လို့ဒါငါတို့အတွက်အကျိုးရှိဖို့လုပ်ပေးတာပဲငါတို့အတွက်လိုအပ်တယ်ငါတို့အကျိုးရှိဖို့လုပ်ပေးတယ်ဆိုတာပြဖို့လိုပါတယ်
ကမ္ဘာနိုင်ငံအသီးသီးကနေမြန်မာနိုင်ငံကိုပြန်လာကြမဲ့သူတွေကို မလ25ရက်ပုံဒုနေ့ကနေစပြီးမြန်မာနိုင်ငံသို့စတင်ရောက်ချီချိန်ကနေ14ရက်တိတက်သတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာရေးသားဖော်ပြထားပါတယ်မြန်မာနိုင်ငံတို့ရောက်လာကြမယ်နိုင်ငံသားသားခရီးသည်တွေအနေနဲ့လည်းလင်းပေါ်မတက်ရောက်ခင်လွန်ခဲ့တဲ့82နာရီမတိုင်မီကရရှိထားတဲ့ COVID-19 ကင်းရှင်းကြောင်းတခွဲခံစစ်ဆေးချက်အထောက်အထားပြသဖို့နဲ့ရောက်ရှိချိန်ကနေ14ရက်အတိတန်သတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်မှုတွေပြုလုပ်သွားမယ်လို့လည်းထုတ်ပြန်ချက်မှာရေးသားထားပါတယ်နိုင်ငံရခြားကနေဝင်လာမဲ့ဘသူကိုမဆိုလီမော်မတက်ရောက်ခင်လွန်ခဲ့တဲ့82နာရီမတိုင်မီကရရှိထားတဲ့ COVID-19 ကင်းရှင်းကြောင်းတက်ခွဲခံစစ်ဆေးချက်အထောက်အထားပြသဖို့နဲ့စတင်ရောက်ရှိချိန်ကနေ14ရက်တိတန်သတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်မှုတွေပြုလုပ်သွားမှာဖြစ်ပါတယ်။ COVID-19 ရောဂါထိ ंछ ုပ်ရေးအတွက်ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့လူမှုအနေနဲ့သိထားတင်တာတွေထိမ့်သိမ်းဆောင်ရွက်တင်တာတွေအပြင်သတင်းမှားတွေကိုသတိထားဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအခုည6နာရီမှာနိုင်ငံတဝန်းကိုရုပ်မြင်သံကြားကနေတဖင့်တိုက်တွန်းပြောဆိုခဲ့ပါတယ်။ကျမအင်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါရစေ
။မြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူ2ဦးတွေ့ရှိကြောင်းသတင်းထုတ်ပြန်လိုက်ချိန်မှာကုန်တိုက်တွေဈေးဆိုင်တွေမှာအလူရက်နဲ့ဈေးဝယ်တာတွေဖြစ်ခဲ့တာကြောင့်လူစုလူဝေးနဲ့ဈေးဝယ်တာမျိုးရှောင်နိုင်ဖို့နဲ့အင်ပြင်းမထွက်နိုင်သူတွေကိုကူညီဖို့မန္တလေးနဲ့မုံရွာကလူငယ်တွေကအင်တန်ရာရောက်အခမဲ့ဈေးဝယ်ပေးတဲ့စနစ်ကိုကူညီဆောင်ရွက်နေပါတယ်။လူတွေအလူရက်ဈေးဝယ်တာတွေဖြစ်ခဲ့တဲ့နောက်မုံရွာမျိုးက Safe မုံရွာအဖွဲ့ကအင်တန်ရာရောက်အခမဲ့ဈေးဝယ်ပို့ဆောင်ပေးတာကိုစတင်ခဲ့တယ်လို့အဖွဲ့ကဦးဆောင်သူတူဖြစ်တဲ့ကိုအောင်နေမျိုးကပြောပါတယ
်။ဒီကကြည့်ရကျွန်တော်ကကျွန်တော်တို့ဒီမြို့ပေါ်မှာဆိုလို့ရှိရင်မနေ့ကအဲ့ဒီအဂလာနဲ့ကျမိုင်ဝန်ကြီးကလည်းဒီမြန်မာနိုင်ငံမှာနှစ်ယောက်တွေ့ရှိလိုက်တယ်ဆိုတဲ့ဟာနဲ့ဆက်သက်ပြီးတော့မြို့ကစိုးရိမ်ချမ်းသာမှုတွေဖြစ်ပြီးတော့ဈေးဝယ်တာထွက်ကြတယ်။အဲ့မှာဈေးတွေမှာသူတိုင်းနေမှာဒါအစုပြေဈေးဝယ်ကြတော့ကြအဲ့လူအုပ်ကြီးအနေမှာတခါရောဂါကူးစက်မှုတွေဒါဖြစ်မှဆိုလို့အဲ့ဒါမျိုးညွန်နေတော့စိတ်မပူကြနဲ့ပေါ့တကယ်လို့လိုအပ်တဲ့ဆိုလို့ရှိရင်လည်းအပြင်အိမ်ပြင်မထွက်ရတော့ဘူးဆိုရင်ကြီးရတဲ့နောက်မှာကျွန်တော်တို့ဖွဲ့အနေမှာအိမ်နိုင်ရာရောက်အခမဲ့လိုက်ကူညီလုပ်ပေးပါမယ်ပေါ့အဲ့အဲ့ဒါမျိုးလည်းဆက်လုပ်ခဲ့ရတာပါဒီကတော့ရောဂါမပြန့်ပွားအောင်လို့ပေါ့
လောလောဆယ် Safe မုံရွာအဖွဲ့ကလူမှုဝန်ထမ်းဆောင်ရွက်သူ10ယောက်လောက်နဲ့စတင်လှုပ်ဆောင်နေတယ်လို့စံစီစာစေစတဲ့အခြေခံစားတောက်ကုန်ဝယ်ယူပို့ဆောင်တဲ့အခါမှာယောဂကူးစက်မှုကာကွယ်ဖို့အတွက်ညနေဖုံး Max Tassena လက်စေးရည် Hanger သုံးဆွဲတာတွေကိုလည်းအထူးတတိထားဆောင်ရွက်နေကြောင်းပြောပါတယ်မန္တလေးမြို့ကလူငယ်တွေကလည်း Together Volunteer Team ကိုဖွဲ့စည်းပြီးဒီမနက်ကစတင်ပြီးဆောင်ရွက်နေပါတယ်သူတို့အဖွဲ့က WHO ကဒီလ17ရက်နေ့ကကမ္ဘာကယောဂါအဖြစ်စတင်ကြေညာကြတဲ့ကလူငယ်6ယောက်ပူးပေါင်းပြီးဖွဲ့စည်းဖို့တိုင်ပင်ခဲ့ကြတာဖြစ်ပါတယ်။လက်ရှိဆောင်ရွက်ဖြစ်တဲ့အကြောင်းကိုအဖွဲ့ဝင်တဦးဖြစ်တဲ့ကိုအေးချမ်းကအခုလိုပြောပါတယ
်။အဓိကကြောထောက်နောက်ကမရှိတဲ့တကြီးရွယ်ဦးတွေမမမကျန်းဖြစ်နေတဲ့အိမ်တော်စုတွေအတွက်ကြိုက်အပြင်ထောက်ဝယ်ဖို့ခက်ခဲနေပေါ့နော်။ဒီလိုမျိုးယောဂါကြီးရောဖြစ်နေတဲ့ဆိုတဲ့အားမျိုးပါ။အဲကြတော့သူတို့တွေအတွက်ဟိုကျွန်တော်တို့လူကြီးတွေဆိုကျွန်တော်တို့အနေနဲ့ဒီမေနဲ့ပြန်ပြီးရှင်းပြပေးတဲ့နယ်ပေါ့အဲဒါငါတို့လူလူငယ်တွေကလည်းကြမ်းရတဲ့ပူခံအားပါညာလူကြီးတွေပူကောင်းနိုင်တယ်အဲဒါဘာလို့ငါတို့တွေကူညီပေးမယ်အဲလုံကြနားဆိုဒီတိုင်းနေနေအဲ့လိုလေးလုပ်ဖြစ်သွားတာခင်ဗျာဟုတ်ဘာလို့ဆိုကျွန်တော်တို့အဲ့လိုမျိုးမထမလို့ဆိုရင်ကျန်တဲ့ဆော့တော့တတိယတွေနားမကျနေတဲ့ဟိုအရာဟိုဒုက္ခရောက်လို့ကျွန်တော်တို့ထင်လို့ပေါ့နော်ဖြစ်ကြတာခင်ဗျာဟုတ
်သူတို့အဖွဲ့ကတော့တက်နိုင်တဲ့ငွေကြေးအတိုင်းအတာအရစိုက်ထုတ်ဝယ်ပေးနေကြောင်းနဲ့ဆိုင်ကယ်နဲ့သေယူပို့ဆောင်ပေးနေရတာကြောင့်ပစ္စည်းများရင်နှစ်ခေါက်သုံးခေါက်ပြန်လာဝယ်ပေးနေကြောင်းပြောပါတယ်။လက်ရှိကမ္ဘာအနှံ့မှာဖြစ်ပွားနေတဲ့ COVID-19 ရောဂါကူးစက်တာကြောင့်တည်ဆုံးသူတွေဟာအသက်အရွယ်ကြီးသူ၊ရောဂါအခံရှိသူ၊ကိုယ်ခံအားနည်းသူတွေမှာအဖြစ်များတာကြောင့်အထူးသဖြင့်သူတို့ကိုအပြင်မထွက်ဖို့တိုက်တွန်းတာတွေလည်းရှိနေပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကချင်ပြည်နယ်တံပိုက်ကြီးနယ်စပ်ကိတ်ကနေပြည်တွင်းကိုဝင်ထွက်သွားလာနေတဲ့တရှုံမပြောဆိုင်ခင်ကယာနယ်ချီရဲ့တရုတ်နိုင်ငံသားတွေကို COVID-19 ရောဂါပိုးရှိမရှိ14ရက်ကြာစောင့်ကြည့်သွားတော့မှာပါ။ဒါကပြည်တွင်းမှာ COVID-19 ကူးစက်သူ2ယောက်တွေ့ရှိရလို့အစိုးရကတရားဝင်ကြေညာပြီးအခုလိုနောက်ဆက်တွဲအစီအစဉ်တွေရှိလာတာပါ။အခုလို14ရက်ကြာအစီအစဉ်ကိုတရုတ်နိုင်ငံသားတွေကိုအသိပေးထားပေမယ့်သူတို့ကိုတည်တံ့ထားမယ့်နေရာမပြင်ဆင်ရသေးလို့ဒီနေ့မနက်ပိုင်းကစပြီးတရုတ်ကုန်ကားတွေအဝင်မရှိတော့ပါဘူးတရုတ်မပြောချန်ဝန်ထမ်းတွေအတွက်တည်တံ့ထားဖို့နေရာရှာထားဖို့ကုမ္ပဏီတွေကိုအကြောင်းကြားထားကြောင်းဝိုင်းမော်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစေခေါင်ကပြောပါတယ
်ဝန်ကြီးချုပ်လည်းသူတို့ဒီနေ့မနက်ပုံသက်ကြည့်ပြောတဲ့အချိန်မှာသူကအဲ့ဆိုတော့သူပိတ်ဒီကောင်စုမှာပိတ်ဖို့ရသူတို့ပြောတာမရှိဘူးဆိုပေမဲ့သူတို့အဝင်လူကို14ရက်စောင့်ကြည့်ဖို့နေတော့ ไอ้เรื่องที่จริงยาวผมยังวันที่ตรงนี้ถึงได้ยินว่าที่นี่ก็เนี่ยสามีมาโน้ตเสียไปทาร์เรียนเนี่ยสี่แล้วแต่ยุคนั้นเนี่ยยาวหลายไอ้เรื่องนั้นเรื่องที่ว่าท้าบุษเดียร์ทำเนี่ยไม่ใช่เรื่องเลยใช่ไหมสมมติว่าเนี่ยโอ้ตุลีโน้ตเสียไปทาร์เรียนเนี่ยเปลี่ยนกลุ่มเลยเนี่ยที่นี่อาชีพเราการทาร์เรียนตุลีเนี่ยชาทาร์เปิ้ลขณะที่ดูขณะที่กำจัดเรื่องกูสองชิ้นเนี่ยชาทาร์เปิ้ลเนี่ยที่ชาชิ้นเปลี่ยนเนี่ยม
ဒီလိုတရားဝင်မပိတ်ပြီမလဲပြီးနဲ့အစ်မတော့ယောဂထင်းချုပ်ရေးအစီအစဉ်ကိုလုပ်နေပြီဖြစ်ပါတယ်။
ကျွန်တော်တို့တော့ပြည်တော်စုကအဲ့ဒါပိတ်ဖို့မပိတ်ဘူးပြည်တော်စုကညွှန်ကြားချက်တော့ကျွန်တော်တို့ရှိတော့မရောက်ခဲ့သေးဘူးခင်ဗျာ။ဟိုတရားဝင်စာနဲ့ညွှန်ကြားချက်လက်မလာသေးဘူးပုံနဲ့လည်းညွှန်ကြားချက်ကျွန်တော်အမိတ်မရသေးတယ်ကျွန်တော်အဲ့ဒါတော့ပိတ်တယ်လို့ပြောလို့မရသေးပါဘူးခင်ဗျာ။ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအားအရေးမြင့်ဝင်ကြီးဦးစော်ဝင်းပြောသွားတာဖြစ
ကမ္ဘာကယောဂကိုဗစ်-19အမေရိကန်ပြည်တော်စုတဝန်ကူးစက်ပြန့်တဲ့မှုတွေဖြစ်လာတဲ့ပြည်내ပြည်သူမှနေထိုင်နေကြတဲ့မြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတွေရင်ဆိုင်တွေ့ကြုံနေရတဲ့နေ့စဉ်လူနေမှုဘဝစိန်ခေါ်မှုအတွေ့အကြုံတွေကိုစုစည်းပြီးတော့ပြောပြပေးချင်ပါတယ်။အခုဆိုရင်တော့တရုတ်နိုင်ငံဝူဟန်ကနေတဆင့်စတင်ပြန်ပွားခဲ့လို့ ကမ္ဘာကယောဂကိုဗစ်-19ကူးစက်ခံရတဲ့နိုင်ငံပေါင်းက119နိုင်ငံအထိဖြစ်လာပြီးကမ္္ဘာတဝန်းလူပေါင်း3,700ကျော်ကူးစက်ခံရတာဖြစ်ပါတယ်။ဒီရောဂါကြောင့်သေဆုံးသူကတော့စုစုပေါင်း1,500ကျော်ရှိသွားပါပြီ။အမေရိကန်ပြည်ထောင်စုမှာတော့ယောဂကူးစက်ခံရသူပေါင်း4,600ကျော်နဲ့သေဆုံးသူက980ကျော်ရှိသွားပြီဖြစ်ပါတယ်။နိုင်ငံတော်ရေးပေါ်ခြေနေရှင်များထားရပြီး ဒီလိုအခြေအနေမှာယောဂကူးစက်ခံရနိုင်ခြင်းအန္တရာယ်တွေကနေကြိုတင်ကာကွယ်တဲ့အနေနဲ့လူထူထပ်တဲ့နေရာတွေကိုမသွားကြဘူးလူတွေမစုဝေးကြဘူးသက်ဆိုင်ရာပြည်နယ်အာဏာပိုင်တွေကညှို့ချနေပါတယ်။ကမ္ဘာကယောဂကိုဗစ်-19ဖြစ်ပွားနေချိန်အမေရိကန်ပြည်ထောင်စုမှာနေ့စဉ်လူနေမှုဘဝအပြောင်းအလဲစိန်ခေါ်မှုအခက်အခဲတွေများစွာရှိပါတယ်လို့မြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတွေကပြောပါတယ်။ယောဂကူးစက်မှုသ yoga lekhanane sinne pouzan myo tu ni ma kaung phit la lo tu ma yoga po shi mi shi a ye bo se ku da se se mu khan yu ga ya de a se ni pyo pya ba de
lo nge ye bo no so se dou yin ni ya jino ma ma twa bo lo ko le a lo 14 ye ni ma ne ma a ya lo lo le chang wa na ma le le chang wa na ma bi yo chang jaw bi su ma le jino ho emergency de city ya 3 wa ma kho lai da bo no collider deliver ni bi lo pyo wa operator ni bi lo New York Health and Hospital Corporation of Chamber. Again, if I say, COVID hotline of Chamber, who would you know machine? Shortness of breath, especially water and chitties, or the mild symptoms are about 30 years behind. You know, making me know, you know, and you show us the shell, especially water, and pretty much, you know, at least that's the one, you know, here. No book that she said in a need, I sit in area, I saw you. Try to do text side of the UI number.
Okay.
And I think the song of what you can like to get the guy and the punk high, starting on the video top yard. The guy would never be punk high, the whole name of the gun. Do a tenant, chill you, Bioma. Yeah. They are kind of like this, because that goes to the message for it. Negative on it.
Duma COVID 19 yoga, Gusa Kayabu, Mishibabu, Sure, negative a tea, Tolabi Melu, Name Babe, Pita, Quenny, Tiny as a Pivido. ตัวนี้สิวิวยาในเรื่องเงินคุณนี่ยังน่ารู้ยิ่งใส่เนี่ยอะไรสิ่งของบริโภคเลี้ยงเปล่าไปเลยฉันเป็นแบบนี้ดีกว่าเนาะไอ้ที่ก็สวยสิ่งอะไรเนาะที่เซ็นเตอร์เช็คดูสั่งยาเนาะอะไรก็ว่าเนาะที่อันเป็นแม่ชอบหัวเนาะออนไลน์เนี่ยยามาเนี่ยว่าไม่จัดเองนะก็ครีเอทไฮวิสกันเลยเฮ้ยอะไรตัวลูกๆยาอะไรสิ่งของมูอาตาเจอาเนี่ยจัดเองเนี่ยดูนี่สิลูกมูบัวเจ้าเลยดีกว่าคุณลูกเปล่าไป
Oregon, you know, also you move on, you know, executive order, totally day, totally dagger, or long, Malu, a pen at the end, a toy out, no, for this solution, eh? The car, the girl, what you see, a chimney, what say you see, began, who see, power, or down, or, I don't know, to get a GDB, a chimney, some of it, talk about it, or a little satellite, or, to be all.
immediate danger to public health.
ကိုဗစ်-19ရောဂါအရေးပေါ်ကြိုတင်ကာကွယ်ရေးလုပ်ငန်းတွေကိုအင်တိုင်းအားတိုင်းဆောင်ရွက်နေကြရတဲ့အခြေအနေဖြစ်ပါလေရှင်။ကျွန်မတို့ကစူးစီးတင်ပြပေးခဲ့တာဖြစ်ပါလေရှင်။ကမ္ဘာတစ်လောကလူစီကားတဲ့လမ်းတွေမှာအခုတော့ကမ္ဘာပြတ်တဲ့အကြောင်းရိုက်ထားတဲ့ရုပ်ရှင်တွေကအတိုင်းဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အများစုကအပြင်းထွက်ကြတော့တာကိုအခွင့်ကောင် Arash Arabasiri ye tri sama ku pyo pya pi ma ba. Thai nai ngan ba gao myu ri ka lan ma dwi bo ma sit tat ka ri ne virus ku set khan ya me yi ka ni ka kwe pi de wut sum ni wut tha de alauk tama ri ka lwe lu lu tu kin me ni ba le. Chama ye win ji thana ta win shi tu suwana chai wutana rin cha rin chai nga a khu lu pyo ba le.
Jamnuan thang sin.
Ma ma 14 ya ni ka twi ka ya de ku set khan ya tu 59 u ka ro night club tu khu ne lat wei yong tu khu ne set san ni ba le. Pwe si sin tu ri pwe ma chi tu ri ne tru mi da su ri tru ne set twe pat tet tu ri chit de hu pyo twa la ba. Kinya nai ngan myo ro Nairobi ka lan twi ma le ကျန်းမာရေးဆိုင်ရာဝန်ထမ်းတွေကဟိုးသက်တန့်စင်နိုင်ဖို့အတွက်အသွားအလာလျှော့ချထားပါတယ်။အများပြည်သူသိယူပို့ဆောင်ရေးပိုင်းမှာတန့်စင်ရေးဆောင်ရွက်နေတယ်လို့လူတွေလက်ရည်စင်နိုင်ဖို့အတွက်လဲဆောင်ရွက်ပေးထားပါတယ်။ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူဂျိုးဆက်ဂွန်ကူးကအခုလိုပြောပါတယ်။ဒီတော့နောက်နေ့တစ်ပတ်တည်းအောင်အခုလိုတန့်စင်ရေးလောက်တာကထိရောက်မှုရှိမှာပါတဲ့။ ကိုရိုနာရေမဟုတ်ဖဲရောဂါပိုးပေါင်းစုံကိုတန့်စင်နေတာပါကလိုရင်းဓာတ်ပစ္စည်းသုံးပြီးတန့်ရှင်းရေးလုပ်တယ်လို့ပြောသွားလာပါအီရန်နိုင်ငံနီနစ်မြို့မှာလဲလမ်းတွေကိုတန့်ရှင်းရေးလုပ်နေပါတယ်အီရန်မှာကူးစက်ခံထားရသူအနည်းဆုံး230ရှိပြီးလူ20တေဆုံးခဲ့ရပြီဖြစ်ပါတယ်ဆီးရီးယားနိုင်ငံတွင်းကစစ်ပွဲတွေအတွင်းကူညီကယ်ဆယ်ရေးလုပ်နေတဲ့ White Helmets အဖွဲ့အတွဲအခုတော့လုပ်ငန်းတည်တစ်ခုစတင်လာပါပြီ White Helmets အဖွဲ့ဝင်တအူကအခုလိုပြောပါတယ်အာမလန်ဒီဖာမ်အများပြည်သူဆိုင်ရာနေရာတွေဘီတွေကျောင်းတွေခရယံပြားကျောင်းတွေနဲ့ခမ်းမကြီးတွေကိုတန့်ရှင်းရေးဆောင်ရွက်နေပါတယ်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးနဲ့ပတ်သက်ပြီးလဲလူတွေကိုအသိပညာပေးဆောင်ရွက်နေတယ်လို့ပြောသွားတာပါ လူသားမောင်1300ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူပေါင်း400ကျော်ရှိပြီးခုနှစ်ဦးသေဆုံးခဲ့ရပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကအများပြည်သူကျန်းမာရေးအပေါ်ချိန်ချောက်မှုကြီးဖြစ်လာနိုင်တယ်ဆိုကျန်းမာရေးဆိုင်ရာကြေညာသူတွေကသတိပေးထားပါတယ်။ကျွန်မဒင်ဂီထိုက်ပါရှင်။
COVID-19 ရောဂါဆိုင်ရာရေးဖို့အခြေအနေတတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲရေးဖို့အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာဒီကနေ့ညပိုင်းအတွက်သတင်းစာရီကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်လို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်
မိန်းကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုနားဆင်ရပါမယ်ရှင်။ဘာဒဝါကူးစက်ပြန့်နှံ့နေတဲ့ကိုဗစ်-19ရောဂါကူးစက်မှုတွေအမေရိကန်နိုင်ငံကြီးပေါ်ရိုက်ခတ်နေတဲ့အကြောင်းတင်ပြခြင်းပါပဲ။ပထမအနေနဲ့ရကဘာဒဝါမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ3000ခန့်ကျော်ရှိနေပြီးအမေရိကန်ပြည်သူ့စုကူထဲမှာ ယောဂကူးစက်သူ4000တောင်းကျော်သွားပြီဖြစ်ပါတယ်အမေရိကန်ဖယ်ဆိုရဟာယောဂကာကွယ်ရေးအတွက်ပစ္စည်းတွေပို့ပေးဖို့နောက်ကျနေတယ်လို့ကြုံလောက်အောင်မပေးနိုင်ဘူးဆိုပြီးပြည်내အုပ်ချုပ်ရေးမှုတွေကဝေဖန်နေပါတယ်အမေရိကန်ဆိုရဘက်ကတော့ကျန်းမာရေးသုံးပစ္စည်းတွေထုတ်လုပ်တဲ့ကုမ္ပဏီကြီးတွေကစတင်ပို့ဆောင်နေပြီဖြစ်တဲ့အကြောင်းပြန်လည်ဖြေရှင်းပါတယ်
VOA သတင်းတော့RS Arabasadiya ရဲ့သတင်းတော်ကိုတင်ပြပေးခြင်းပါတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးထုတ်လုပ်ဖို့ဟာအနည်းဆုံးတစ်နှစ်လောက်ကြာမယ်ဆိုတာကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေသဘောတူကြပါတယ်
ထားကြလဲနိုင်ငံတွေအနေနဲ့ကျမကြီးဆောင်ရှားမှုခိုင်မာအောင်တိုးချက်ပြီးအားသုံးခွန်ဆိုင်လုပ်ဖို့လိုပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဖက်ဒရယ်အစိုးရဟာလူအားသလောက်မလုပ်ဘူးဆိုပြီးဒီနေ့ဒီဘက်ကဝေဖန်ပြောဆိုနေသလိုအစိုးရဘက်ကလည်းဒီအခြေအနေမှာအားလုံးလက်တွဲဆောင်ရွက်ရမယ်ဆိုပြီးပြောဆိုနေတာပါဟိုအစိုးရရေးပေါ်စီမံခန့်ခွဲမှုဌာနအုပ်ချုပ်ရေးမှုပစ်ဂါနာကအေဘီစီရုပ်သ ဒီစီးရီကိုစပုတ်ပေးနေပါဆောင်းတဲ့လူတွေစီကနောက်သူတန်းတဲ့ပစ္စည်းတွေပါလုံးကိုပို့ပေးနေတာပါစလုံနေပါပြီအောက်ချုပ်ရေးမှုတွေရဲ့တောင်းဆိုချက်တွေကတိတ်ကြီးပါတယ်ကမ္ဘာတဝန်းလိုအပ်ချက်တွေကလည်းတိတ်ကြီးပါတယ်လို့သူကပြောဆိုသွားတာပါအမေရိကန်ပြည်ထောင်စုရဲ့ပြည်တော်များများလမ်းတွေပေါ်မှာလူတွေရှင်းနေပြီးလူတွေဖြစ်နိုင်အိမ်ထဲမှာပဲနေဖို့စော်ရတဲ့ပြည်နယ်တွေလည်းပို့ပြီးတော့များလာနေပ
we are desperate for more PPE equipment, personal protective equipment.
ဒီကွေးကွေးဒုံးဆောင်ပစ္စည်းတွေကျွန်တော်တို့ဒေသတွေကနေလာပါပြည်တော်ဘက်ကမဟာဗျူဟာရဒူလောင်ထားခဲ့တာတွေကကျွန်တော်တို့ဖွဲ့ပေးကိုတောင်းဆိုခဲ့ပါတယ်ကျွန်တော်တို့တောင်းလာရတချို့တွေပဲသူတို့ပေးတာပါဆက်မကြီးလှုပ်သားတွေနဲ့မနာမကျန်ဖြစ်နေသူတွေအတွက်ဘာလို့ပြည်နယ်အုပ်ချုပ်ရေးမှူးဖိလ်မာဖီပြောသွားတာပါ
Michigan ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချန်ဝိုင်မာကလည်း Lives will be lost because we weren't prepared, but right now I got a solved problems and I need the federal government.
We have large quantities
of medical equipment and supplies on the way based on
ဒီနေ့ရီအားလုံးကိုပို့ပေးတာပါနှကောင်းကာလို့အသက်ရှိဖို့လိုအပ်တဲ့ပစ္စည်းတွေခွဲစိတ်ကူးတာရေးတော့မြန်မာတို့ဒီကိုလုံးကားတဲ့ကျမကြီးလှူသားတော့အဝိတ်ထဲဒီနဲ့လက်အိတ်တွေလမ်းမှာရောက်နေပါပြီပို့ပေးနေပါတယ်လို့သမ္မတဆွမ်းကပြောသွားတာပါဝါရှင်တန်ပြည်နယ်နဲ့နယူးယောက်ပြည်နယ်တွေကိုအများကြီးပို့ပေးထားပါတယ်လို့သူကဆိုပါတယ်တနင်္လာနေ့စင်းနေရကဘာတော်ဝန်သေဆုံးသူရေအတွက်1000ကျော်ထောင်ကျ ောင်တို့ကူးစက်သူတွေဟာကျန်းမာရေးလုပ်သားတွေလို့ပြောပါတယ်။ဒါကြောင့်ကျန်းမာရေးဆောင်ရှက်မှုစနစ်ပါပြည့်အောင်အောင်အကြီးအကျယ်ထိခိုက်နေတယ်လို့ပြောဆိုသွားတာပါ။ကျွန်တော်သိထားဦးပါခင်ဗျာ။
ဆက်ပြီးတော့ကိုသားညဦးစီစဉ်တင်ဆက်တဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါပြီရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒိုင်းရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာခေါင်းစဉ်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးပေါ်အခြေအနေနဲ့မိသတင်းမီဒီယာတွေရဲ့ခန့်ကန့်တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရဲ့ဒီဟာဆိုရင်အရေးပေါ်ကမ္ဘာ့ကျန်းမာရေးအခြေအနေဖြစ်တဲ့ WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကကြီးညာလိုက်ပြီးဖြစ်ပါတယ်။မြန်မာအင်းကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေစခဲ့တဲ့ဒီယောဂပိုးကြီးဟာနိုင်ငံအတော်များများကပါကူးစက်လာတဲ့အပြင်လူလူချင်းကူးစက်တဲ့လက္ခဏာတွေပါတွေ့ရတဲ့ကြောင့်ခီးသွွာလာရေးတွေကပါအကန့်အသတ်လုလာပြီးတော့နိုင်ငံအလိုက်ဆိုရင်လည်းကျမကြီးရေးပေါ်ချင်းတွေပြင်ဆင်ကြညာနေကြပါတယ်မြန်မာနိုင်ငံဒီနဲ့ဘာတွေပြင်ဆင်ထားပြီလဲနောက်လူတွေရဲ့စိုးရိမ်မှုနဲ့အတူသတင်းမှားတွေရောဘယ်လိုစီစစ်ကြောင်လဲဆိုတော့အခုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီစစ်ပညာနဲ့ပတ်သက်လို့ပါကျွမ်းကျင်သူ2ဦးဖြစ်ပါတယ်ဒီလူကြမ်းမာရေးဆောင်မလေးရေးပါတယ်အထူးယောဂကုအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျနောက်တူကတော့ဒီသတင်းစာဆရာပါသူကတော့ Intern News အဖွဲ့ကသတင်းပညာရေးဆိုင်ရာအကြံပေးပုဂ္ဂိုလ်စိတ်ဝင်ဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလေးလိုက်ပို့ရောက်နေပါပြီခင်ဗျကျွန်တော်ရေဆုံးတော့ဒေါက်တာမိုးအောင်ကျော်နိုင်ကိုရင်ဖိတ်ချင်ပါတယ်ခင်ဗျဒေါက်တာမိုးအောင်ကျော်နိုင်ကြားရမယ်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျ
ဟုတ်ကဲ့ကျွန်တော်ခုနကကျွန်တော်ပြောသွားလို့ပဲအခုဒီဗိုင်းရပ်စ်ကူးစက်မှုအခြေအနေကတော်တော်လေးနှစ်ပေါင်းကျော်သွားပြီကဘာမှာနိုင်ငံကလည်းသတိထားနေဒီကြားထဲမှာပဲသတင်းမီဒီယာဖော်ပြချက်တွေနဲ့ပတ်သက်လို့အထူးသဖြင့်တော့လူမှုကွန်ရက်ဒီပေါ်မှာရေးသားနေကြတာနဲ့ပတ်သက်လို့စိုးရိမ်စရာတွေနောက်တစ်ခါလူလူထိတ်လန့်စရာတွေသတင်းမှားတွေပြန့်နေရဆိုရယ်ပြောဆိုချက်တွေကြေပြန့်မှုတွေလည်းရှိနေပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံတွင်းမှာရောဒါနဲ့ပတ်သက်လို့သတင်းမီဒီယာဖော်ပြချက်တွေနဲ့ပတ်သက်လို့ဒေါက်တာမိုးအောင်ကျော်နိုင်ပြောစရာဘာများရှိပါလဲဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ဒီဖြစ်ပေါ်နေတဲ့လက်ရှိအခြေအနေကိုကြည့်ဖို့ကဒီသတင်းရင်းမြစ်ကအရေးကြီးတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့တကယ်မလို့ဒီဒီဒီဆိုင်ရာနဲ့ပတ်သက်ရင်ကျွန်တော်တို့ကဒီ WHO တို့ CNN နဲ့ CNA သတင်းဌာနတွေကအချက်လက်တွေကိုကျွန်တော်လေ့လာရှာဖို့တုံ့တက်ပါတယ်။ဒီကျွန်တော်ဒီမှာနိုင်ငံတွေမှာဖြစ်ပေါ်နေတဲ့သတင်းတွေကိုဆိုတော့အကောင်းဆုံးကဒီဒီ MOHS ပေါ့နော်။ကျွန်တော်တို့တိုင်းနဲ့အာရဗတ်သတင်းဌာနရဲ့ page ရှိပါတယ်။နောက် CDC အဲ့မှာဦးစီးဌာနရဲ့ page ကနေချိန်နဲ့တကြီးဒီပြင်ပြနေတဲ့ဟာတွေပဲကျွန်တော်တို့ကဦးစားပေးပြီးတော့ကြုံကြည့်တယ်ပေါ့နော်။ဒါပြီးအဲ့တော့သတင်းမှားတွေဆိုတဲ့နေရာမှာလည်းကျွန်တော်တို့တွေ့ရတာကတော့ဒီဟိုပါပေါ့တချို့ page တွေအများကြီးပဲရှိတဲ့အခါကျတော့ Facebook မှာတခုတက်လာလို့ချင်းကိုယ့်ရဲ့အတိအကျတွေကိုအတိပေးနေတာနဲ့ရင်းရင်းမြစ်ကိုဟိုသတိလာမိပဲနဲ့ဟိုဘယ်လို share လိုက်တာမျိုးပေါ့နော်။ဒီအဲ့လိုမျိုးလေးတွေထုတ်တဲ့အခါမှာတခါတလေသတင်းမှားတွေကအဲ့ဒီနည်းအများပြန့်နှံ့သွားတယ်ပေါ့နော်ဥပမာဆိုလို့ရှိရင်ဘာကတ်မှာဒီကဲဒီကနေ့ရက်လောက်ကနော်လူ18ယောက်အဲဒီဗိုင်းရပ်စ်ကြောင့်ပြီးဆုံးသွားတယ်လို့ပြောလို့ဆိုတာတွေကတရင်အမားတွေပေါ့နော်ဆိုတာမျိုးတွေတွေ့လို့ရှိရင်ဘယ်တရင်ရင်းမြစ်ဌာနဖြစ်တာလဲဒါအတူတူချက်လေးတွေကိုစောင့်ပြီးမှပဲအချင်းချင်းဝေမျှမယ်ဆိုလို့ရှိရင်ဒီတရင်မားတွေပြန့်နှံ့မှုရောကြသွားမယ်လို့ထင်ပါတယ်ဒါကြောင့်မို့အရေးကြီးဆုံးကကျွန်တော်အနေနဲ့ကတော့ဒီပေါ်ပြလာတဲ့ဒီနေရာထဲမှာပေါ်ပြလာတဲ့တရင်ရင်းမြစ်ကိုဒေတာကလူတိုက်လေးလာတင်တယ်လို့ကျွန်တော်နေနေယူဆမှာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ခုထပ်မေးချင်တာကတင်းအစိုးရဘန်းကြီးရဲ့သတင်းဖော်ပြမှုပေါ့ဥမာဆိုချင်းတရုတ်နိုင်ငံနဲ့ပတ်သက်လို့တရုတ်စိုးရကကြီးညာချက်ပေါ်မှာမယုံကြည်ကြတဲ့လူတော်များလည်းကျွန်တော်သတိထားမိတယ်အဲ့တော့မယုံကြည်ကြတဲ့အခြေအနေပေါ်မှာပဲကောလာရာသတင်းတွေသတင်းမှားတွေပိုးပြီးပြန်လာတွေ့တယ်ဥမာမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းပြောမဆိုရင်တစ်ချိန်လုံးကဆရာနာရှင်အောင်မှနေလာတော့လူတွေကအစိုးရထုတ်ပြန်ချက်ဆိုရင်မယုံကြည်နိုင်ဘူးဆိုတဲ့သဘောမျိုးတွေကျွန်တော်ရှိနေသေးတာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိအစိုးရအာဏာပိုင်တွေဘက်ကရောအခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ဘယ်လောက်ထိရောက်ထုတ်ပြန်ပြီးနိုင်တယ်လို့ထင်ပါလဲ
အဲ့တော့အခုဖြစ်ကျွန်တော်တို့အမြင်ပေါ့နော်အမြင်ကြွားရင်တော့အခုလက်ရှိရောက်နေတဲ့အခြေအနေအထိဆိုတော့ဒီကျမရေးနဲ့အားလုံးဌာနထုတ်တဲ့သတင်းတွေကအဲတိကျခိုင်မာတယ်လို့ကျွန်တော်မြင်ပါတယ်။ဘာလို့လဲဆိုတော့အဲ့ဒီသက်ဆိုင်ရာမျိုးနဲ့နေဒီမှာနေတဲ့ဟာဒီဒီယာမှာရမ်းပြီးတော့ပြောင်းလိုက်တော့သက်သွယ်မှုပြင်ညာတဲ့အခါကျတော့ဒီထိန်ချန်လာတာပဲဖြစ်ဖြစ်မှားတဲ့တည်ရင်တစ်ခုပဲဖြစ်ဖြစ်မတင်သေးတာပဲဖြစ်ဖြစ်အပြင်မှာအရင်အဲကျန်းတန်သွားတာမျိုးလေးအရင်ကတွေ့ကြည့်ရပေါ့နော်။အဲ့ဒီအခါကျတော့အခုနောက်ပိုင်းပိုင်းမှာတော့ကျွန်မရုံးချတာနည်းနည်းလေးအချိန်နဲ့တည်ရင်ကြီးတောင်ရက်တည်တာအခုဒီလိုဖော်ပြတာလေအခုနောက်ဆုံးဆိုရင်ဒီနေ့ဆိုရင်ညနေ6နာရီည6နာရီမှာအဲပြီးခဲ့တဲ့ညရွဲမှာကျွန်တော်တို့ဒီ update ပေါ့နော်ဒီဒီရောက်ရှိနေတဲ့အဲတန်လျာရှိနေမှာ ਨੇ ဆေးမှာတရားထားတဲ့လူတွေကဘယ်နှဦးရှိရဲနောက်တစ်ခါဒီကျွန်တော်တို့ခိုင်းနိုင်ငံမှာစစ်ဆေးလိုက်တဲ့ဒီ post ရှိမရှိတဲ့ကြောင်းစစ်ဆေးရဲ့ test မှာလည်းမရှိတာဘူးဆိုတဲ့အဖြေကိုလည်းအချိန်နဲ့တပြေးညီပြင်ပြနိုင်တာလေးတွေရှိတယ်နောက်တစ်ခါအခုလက်ရှိဖြစ်ပေါ်နေတဲ့တင်ထားတဲ့ဒီလိုသေးုံတွေလည်းအကုန်လုံးပါတဲ့အတွက်ကြောင့်လို့တို့အနေနဲ့အရင်အဲထက်စားလို့ရှိရင်တော့ပို့ပြီးတော့ပုံမှန်လေးလေးနဲ့အချိန်နဲ့တည်းတည်းလောက်ကန်ဆောင်ရွက်နေတယ်လို့ကျွန်တော်တို့ကမြင်နေပေါ့။အဲ့တော့ဒီလိုလိုအနေနဲ့ကတော့လေကျွန်တော်တို့ပြောသလိုဒီသတင်းရင်းမြစ်တွေဟိုဒါလေးလာနေမယ်ဆိုသတင်းမားတွေလည်းပြီးနေပေါ့။နောက်ဥပမာဆိုပါဆိုဒီတရုတ်နိုင်ငံကနေထုတ်လုပ်တဲ့သတင်းကို WHO ကနေအတည်ပြုပြီးသူကနေတစ်ချိန်ထပ်ပြီးတော့ပြင်ကြတာမျိုးဆိုရင်တော့ကျွန်တော်တို့ကဒီဟာကိုတော့သူတို့ပြောတဲ့အတိုင်းပဲယူသွားမှာပေါ့နော်။ယူထားရမယ်လို့ဟိုမယူရဘူးလို့မပြောတော့လဲဒီတိုင်းပဲလက်ခံထားရမယ်။ဒါပေမဲ့အဲ့ဒီ impact ကဟိုလက်ခံတဲ့လူမယုံကြည်တဲ့လူပေါ်မှာဘလောက်ဖြစ်ရောက်နိုင်တယ်လဲဆိုတာကိုကျွန်တော်တို့ကတော့ပြန်သုံးသပ်တင်တယ်လို့ဖြစ်နေတယ်။အဲ့တော့ဒီတိုင်းကြီးမှာဖြစ်တဲ့ပေပြမှုလုံးဖြစ်သွားမှုလုံးကိုကျွန်တော်တို့လေ့လာရတယ်ပေါ့နော်။တစ်ဖက်ကတစ်ဖက်ကတော့ကိုယ့်ရဲ့ဒီကိုရောက်ရှိလာမယ်ကိုယ့်တိုင်းကြီးမှာဖြစ်တဲ့အခါတော့ပုံပြီးကြီးတက်လာတဲ့အခါကျတော့ဒါကိုပို့ပြီးအာရုံပြုပြီးတော့တရင်ရင်းမြန်မှန်ကိုသိအောင်လုပ်ဖို့ရဲ။နောက်တစ်ချက်ကတော့မိမိရဲ့ပတ်ဝန်းကျင်မှာဒီဗိုင်းရပ်စ်ကူးစက်တဲ့လူဒီမျက်ခြေမပြတ်ကြည့်နေဖို့။နောက်ဒါလေးတွေကပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင်နေဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။တော်တော်မိုးအောင်ကြော်နိုင်ရှိသေးပါ။နောက်တစ်ပိုင်းကျရင်တော့ကျွန်တော်ဒီယောဂနဲ့ပတ်သက်လို့ဗိုင်းရပ်စ်ယောဂနဲ့ပတ်သက်လို့သိချင်စားအသိပညာပေးနေတဲ့ကိစ္စအခြေအနေတွေမေးချင်ပါတယ်။ကျွန်တော်အခုနောက်ထပ်ပင်နယ်ဆွေးနွေးသူတူဖိတ်ချင်ပါလေဦးစေဝင်ပါဦးစေဝင်ကတော့ Indian News ဒီသတင်းပညာရေးဆိုင်အကြံပေးဆိုတော့ကျွန်တော်သတင်းပိုင်းနဲ့ပတ်သက်ပြီးတော့အဓိကမေးချင်ပါလေခင်ဗျအခု virus အခုလို့ဒီကူးစက်ပြန့်နှံ့မှုနေနဲ့ပတ်သက်ပြီးတော့လူတွေကြားမှာလည်းစိတ်ဝင်စားမှုရှိတာတွေ့ရပါတယ်ဆိုးရင်တာတွေ့ရပါတယ်ခင်ဗျအဲ့တော့သတင်းတွေစီစစ်နိုင်မှုနောက်သတင်းတွေရေးသားမှုနောက်အဲ့ဒါနဲ့ပတ်သက်လို့တော်တော်ဦးစေဝင်ရအမြင်သိချင်ပါလေခင်ဗျ ကူလက်ရှိခုနကပြောလို့ပေါ့မြသာပြည်လူမှုကွန်ရက်မှာပြောနေကြတဲ့ရေးနေကြတဲ့တချို့ကလည်းနာမည်မခံဘူးတာမျိုးရှိတယ်လက်ရှိဒီ mainstream မှာရှိနေတဲ့သတင်းမီဒီယာတွေသတင်းကြာနေတွေရေးသားဖော်ပြချက်နဲ့ပတ်သက်လို့ကိုစိုးရိမ်ဘယ်လိုများတုံ့တက်မိလဲမှန်မှန်ကန်ကန်ရှိရလားလိုအပ်ချက်တွေရှိလားပြည့်စုံလဲ
ဟုတ်ကဲ့အခုလက်ရှိခုနကပြောလို့ပေါ့မြသာပြည်လူမှုကွန်ရက်မှာပြောနေကြတဲ့ရေးနေကြတဲ့တချို့ကလည်းနာမည်မခံဘူးတာမျိုးရှိတယ်လက်ရှိဒီ
မှာဝင်ကြည့်တာနာကိုကိုးကားတာရှိတယ်အများဖြင့်အဲ့ဒီပုံမှာပဲမလွတ်ဘူးပေါ့နောက်လိုက်ကြတယ်တော်တော်ဟိုဆိုးဆိုးဝါးဝါးဟာတော့ကျွန်တော်တို့မတွေ့ပါဘူးဒါပေမဲ့တချို့အမှပကိုးနဲ့ပတ်သက်တဲ့ဟာပေါ့နော်ပကိုးဆက်မှုစုံကဒီတရုတ်တွေနဲ့ပတ်သက်တဲ့ဟာတွေမှာရေးနေတာလေးကတော့အနေအနေတည်းလေးရှိတယ်သို့တော်လည်းပဲဆိုးဆိုးဝါးဝါးကြောက်စရာကြီးရဲ့လို့ဆိုရရင်တော့ဂျူရီတုံ့ပြန်အောင
ဟိုဆက်မှုကြောင့်တရုတ်တွေဟိုဟာကွန်တိန်းဟိုဘောလေအဲသူကဆောက်ကြည့်လူနာဆောက်ကြည့်နေတာပေါ့အမှန်တော့လေဟိုကျွန်တော်နားလေဒါတော့ဂျမိုင်းဝင်ကြီးဌာနအနေနဲ့တရုတ်ပြည်ပြန်လာတဲ့လူတိုင်းပေါ့နော်အဲဟိုတရုတ်ဘုံဘုံကိုတရုတ်တွေကသူကဟိုနှစ်ကုပ်ပြန်လာတော့သူတို့တွေကိုဟိုအဖြားရှိမရှိအဖြားတိုင်းတာပေါ့ဟော
ตัวนี้อาจจะเกี่ยวกับมีรามาฮอกุปุ่นีเรื่องหามาฮอกุอ่ะมั้งแต่เมื่อไอ้มาแต่ช่วงเมื่อเนี่ยบอกตัวเราสามจุดหนึ่งอ่ะพี่ตั้งมาเต็มตั้งมาปุ่นสุดเลยฮะไอ้ที่ฮารีมาดอกเอาเอาเตะเสียงมันเสียงจ้าเลยฮะการเอาอันเนี่ยลีอันเนี่ยเรื่องนี้นะแต่เมื่อไอ้ที่เอาเอาเบรกชิ้นนี้เลยตัวบาร์บี้เรามาเตะนี้เลยสุดเลยฮามิโอโรเป็นมีดีอามา
อ๋อมาโอ้ยนะมาตัวเบาอันนี้เราที่น่ารับชิดอะไรไปแต่เป็นไม่จริงหรอกโอ้มาตีเดฟไลน์สปอร์ตคนนั้นเราเนี่ยเนื้อจักรีตาฮารีอาจจะมีดีอะไรเลยเออแล้วมันมีดีสวยอะไรแล้วมันมีดีสวยมีทัศน์เลยโอเคผู้ชายเดียวว่าไปเลยมาช่วงเวลาเนี่ยคิดเดียวกับผมมาตีเลยสวยฮาร์ดวิดีโอคุณอะไรอะไรมีดีอะไรเลยคอมพิวเตอร์ชาบอ่ะเนาะมาตีสูงนะเออเต็มที่ไปเลยสวยฮาร์ด
มีดอกโอ้สิ่งที่น่ารักสิบาทโอเคครับคุณเซมเจสุวัคเนี่ยฉันว่าเป็นในส่วนนี้เด็กดรมูอองโจนายเนี่ยคุณเซมลีไลน์มาคราดีบีบองคุณเนี่ยฉันว่าตัวชิ้นนี้อาจจะเป็นจิมาร์เลยยิ่งดูคุณตีเลยมูลีไลน์มาชิวาร์เลยคุณตีเลยมูตัวสิ่งนี้มีอะไรอยู่บ้างโอเคครับคุณเนี่ยฉันว่าหนึ่งเนี่ยเราที่โยกับกัสซูดิอาโนที่ยุคนี้มาเนี่ยจะเจ้าหน้าที่เราเปียร์เลยน้องนั่งกันกันแล้วเจ้าหน้าที่เราต้องเปียร์เลยเอ้าจะมูฉันว่าลูกนี่มาที
ပြီးရဲ့အခြေအနေကနော်နောက်ဆိုရင်ဘယ်လိုဖြစ်လာမလဲဘယ်သူမှမသိနိုင်ဘူးကြနော်ကျေစားကိုနော်အများဆုံးသိဖို့လိုတယ်ကြနော်ကိုကျောင်းသားတွေပြန်ခေါ်ပြီးတော့ပိတ်အများဆုံးသိဖို့လိုတယ်မောကြီးရင်နော်ဒီရောဂါကိုကျွန်တော်ဖိတ်ခေါ်သူဖြစ်နေကြဒီလိုများနော်အစိုးရအဖွဲ့ကြီးကမပိတ်ဘူးဆိုရင်နော်ကျွန်တော်ပြည်သူလူကအများဆုံးနော်ဆန္ဒပြတဲ့အင်းနဲ့
ဟုတ်ကဲ့ပါခင်ဗျာကိုတိလက်မှုကျေးဇူးပါဒါကိုတိလက်မှုအမြင်ဖြစ်ပါလေနောက်တော့ရှင်တူကြောင့်လှည့်ပေးကြပါလေကိုလှမောင်ဒီလိုင်းပေါ်မှာရှိပါလေကိုလှမောင်ဆွေးနွေးမေးမြန်းလို့ရပါလေ
ဟုတ်ကဲ့ကျေးဇူးပါဗျာဟိုခုဟိုမီဒီယာတွေနဲ့ပတ်သက်ပြီးတော့ပထမဆုံးဟိုပြောချင်တာကတော့တောင်ကိုရီးယားလို့ပေါ့ဗျာဟိုတရေမားတွေကိုတရေမားတွေဆိုတာဟိုသူတို့ရဲ့ page တွေသူရဲ့ account တွေကိုဟို like လောက်အောင်ဟာ share လောက်အောင်ဆိုပြီးတော့ဟိုတတိယမားတင်တဲ့ဥစ္စာတွေကိုပြင်းပြထန်ထန်အရေးယူခဲ့တယ်လို့ပထမဆုံးပြောချင်ပါတယ်။နောက်တစ်ခုကတော့အခုကျွန်တော်တို့ဗမာပြည်မှာဆိုရင်ဟိုသွေးချင်းတို့ပွဲတော်စီပဲជីជីရွှေဆက်တော်ဖျားပွဲပဲជីជីသွတ်တော်ကြီးပဲជីជីဘာမှမဖြစ်လို့ဖြစ်နေပါတယ်။ဒါပေမဲ့ပဂတိမှာတော့ဟိုလူတွေအများအမတန်ဟိုဟိုမြို့တဲ့သွားရင်တော့မှတယောက်ကဟိုစာချီလိုက်ရင်တော့မှအဲကားပေါ်ကိုဆေးပြေးတဲ့အဆင့်ကိုဟိုဒီနေ့ပဲကျွန်တော်ညီမရဲ့အတွေ့အကြုံကသိရပါတယ်။အဲ့တော့နောက်တစ်ခုကအစိုးဆုံးကကျွန်တော်တို့ဟိုတကယ်ဟိုကျွန်မဝန်ကြီးဌာနတရင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာယူလူတွေရဲ့ကျွန်တော်ပါဝင်ပေါ့ဗျာလူတွေရဲ့ရင်ပတ်ထဲကိုဆူးဆူးွားတယ်အဲ့ဒါဘာလဲဆိုတော့ဟိုကိုရိုနာဗိုင်းရပ်ပိုးရှိမှန်းမရှိမှန်းတော့စစ်ဆေးမစစ်ဆေးနိုင်ဘူးဆိုတော့တရင်းပေါ့ဗျာအဲ့ဒါကိုလည်းတရင်းဌာနတော်တော်များများကနည်းနည်းရောများများရောပိုပိုတာအောင်ဝေဖန်တိုက်ခိုက်ပြီးတော့တရင်းဖြန့်ကြတာတွေတွေ့ရတယ်အဲ့ဒါကိုကျွန်တော်ဒီမနေ့မှပဲဟိုဒီ BOE ကအခြေစုချက်ပေါ့ဗျာဒေါက်တာဇီယာတက်ပြောတဲ့အခါမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမှရှိလို့ဒီကုစစ်ဆင်းနိုင်တဲ့စနစ်ကမြန်မာနိုင်ငံမှာမဟုတ်ဘူးအမေရိကန်နိုင်ငံမှာတချို့နေရာတော့မရှိသေးဘူးเนาะနောက်တစ်ခုကဒီ PCR test ကအရန်ဈေးကြီးတယ်เนาะထိုင်းမှာလုပ်ရင်တော့မှ3ရက်ကြာတယ်ဆိုတော့တည်င်းတွေကြာတယ်မှန်မှအခြေစုတင်ဝမ်းမြောက်ပါတယ်အဲ့တော့ကျွန်တော်သိချင်တာကတော့အဲ့မှာဆရာဝင်ပြောရတဲ့အချိန်မှာ1စစ်တာတို့1သွားတာတို့ကဒီကိုရိုနာဗိုင်းရပ်စ်ရှိတဲ့လူကဝမ်းသွားပြီလားဝမ်းသွားတဲ့လက္ခဏာရှိတာလားနောက်တစ်ခုကကျွန်တော်တို့နိုင်ငံမှာဈေးကြီးပြီးဒီဘယ်ဘယ်မဲ့လဲဘာလို့မဝင်နိုင်တာလဲကျွန်တော်တို့နိုင်ငံမှာတက်စလုံးနိုင်အောင်ဒီကျမကြီးဝန်ကြီးဌာနရောလွတ်တော်ကြီးရောမစ조사ကြဘူးလားလို့ကျွန်တော်လေးချက်ပါ
ဟုတ်ကဲ့ဆက်ဆက်ပြီးတော့ဒေါက်တာမိုးအောင်ကျော်နိုင်ကိုပြင်ပြီးပါမယ်ကျွန်တော်ချုပ်သေးစာလေးတွေဖတ်ချင်ပါတယ်ဥစိတ်ပေါင်းမေးစီလာပေးထားပါတယ်ကိုရိုနာဗိုင်းရပ်စ်ယောဂါကူယောဂါကိုကုလို့မရသေးဘူးတဲ့ယောဂါတွေရဲ့နှာခြေချောင်းဆွမှုတွေကတဆင့်အခြားသူရဲ့မျက်စိနှခေါင်းပါးစပ်တို့ကနေပြီးတော့ပိုးများဝင်ရောက်နိုင်တဲ့ယောဂါတွေကင်တွေတဲ့အသုံးဆောင်ပစ္စည်းအိမ်သုံးပစ္စည်းထိုင်ခုံတွေမှာပိုးရိကပ်ပြီးတော့အခြားသူတွေကိုကူးစက်စေရလို့သိရပါတယ်တဲ့လူခန္ဓာကိုယ်ကနေအပြင်ရောက်ပြီးတော့၅ရက်အထိအသက်ရှင်နေနိုင်တဲ့ရိုးရိုးမတ်ခ်ဒီနှခေါင်းကနေမလုံလောက်ဘူး N95 mask ကိုအသုံးပြုရမယ်ဆိုပြီးတော့ဆေးပညာရှင်များဆူပါတယ်တဲ့ဒါကြောင့်မို့လို့မြန်မာနိုင်ငံရဲ့လူနေမှုဒလိစီးပွားရေးလူမှုအခြေအနေတို့ရအလွန်စိုးရိမ်ပါတယ်တဲ့နောက်တော့ရှိတူဖြစ်ပါတယ်ဒေါ်အေးအေးမိုးပြင်ဦးလွင်ကပါကျမယုံကြည်ဌာနရဲ့ယောဂကကွယ်ထင်းချုပ်ရေးအစီအမံတွေဟာလုံလောက်ကောင်းမွန်တယ်လို့ယုံကြည်ပါတယ်လူတုနဲ့တက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းပါဝင်လူများကအကြံပေးလမ်းညွှန်ချက်တွေကိုလိုက်နာပူးပေါင်းဆောင်ရွက်မှထိရောက်ကြိုးရှိမှာပါလေဒါသူမြင်ရေးပါတယ်ကျွန်တော်ခုနကကုလားမောင်ပြောသွားတဲ့မိကုနဲ့ဆက်ဆက်လို့ဒေါက်တာမိုးအောင်ကျော်နိုင်ဖြေပြပါလားခင်ဗျလက်ရှိမြန်မာနိုင်ငံမှာခုနကသူစိုးရင်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့
ဟုတ်ကဲ့ပါဟိုပထမအနေနဲ့ပြောချင်တာကဒီ PCR test ပေါ့နော်ဆိုတော့ PCR test ဒီဗမာပြည်မှာမဟုတ်ဘူးဒီရှေ့တောင်အစနိုင်ငံတွေမှာတော်တော်များများမှာဒီတက်စ်ကလုံးနိုင်တယ်ပေါ့နော်ဒါမလုံးနိုင်သေးရတဲ့အကြောင်းရင်းအားလည်းဒီဗိုင်းရပ်စ်အဖြစ်ဖြစ်တဲ့အခါကျတော့သူများသက်ဆိုင်တဲ့တမ်ပလိတ်ပေါ့နော်ဆိုတော့အဲ့ဒီဟာဒီ ဒီအစ်ပတ်တွေနဲ့ကျွန်တော်တို့ဆွေးနွေးတဲ့အချိန်မှာအဲ့ဒီဟာလေးကိုဟိုတက်ပြီးရှင်းပြသွားတာရှိပါတယ်ဆိုတော့ဒီလိုရှိရဲ့ညွှန်ကြားချက်နဲ့ကျွန်တော်တို့တိုင်းပြည်မှာ ဒီကားထားလေးလည်းကျွန်တော်တို့တွေ့ရပါတယ်ခင်ဗျာဆိုတော့ဒီကိစ္စမှာတော့အရင်လိုမဟုတ်တော့ပဲနဲ့ကျွန်တော်တို့ဒီဟိုပတ်ဝန်းကျင်ရဲ့သက်သေမှုတွေများလာတဲ့အခါကျတော့အရင်လိုကျွန်တော်အနေနဲ့ထိန်းချန်ထားလို့ရတယ်လို့မထင်ဘူးပေါ့နော်ဒါနဲ့ဗမာပြည်ဘက်မှာဒီ ဆောင်ရွက်ပြီးမဲ့သူတွေဖြစ်တယ်လို့ကျွန်တော်ဒီမှာအတိပေးခဲ့ပါတယ်အဲ့တော့ဒီနှစ်ပတ်ပြီးမှာဒီပြန်လာတဲ့သူကချားခဲ့လို့ရှိရင်တော့ကျွန်တော်ကဒီ၄စိတ်မှတွေ့ပြီးသူ့ကို တူတွေကဒါကျွန်တော်ကဆင်းရဲကြောင့်ကြည့်ပြီးတော့เนาะထိန်းချုပ်နိုင်တယ်ဆိုရင်ဒီဗိုင်းရပ်စ်ကိုကအပြင်ပြန့်နှံ့နေဒီလိုမျိုးနဲ့လူတွေကိုရောက်လာကြမရှိဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့တော့ဒါလည်းရှေ့မှာပြောခဲ့သလိုပဲတူတူပြောက်တဲ့လို့ရတဲ့ကိစ္စမဟုတ်ဘဲနဲ့အများကြီးဒီပူးပေါင်းပါဝင်ရမယ်ဆိုတော့မျက်စိအဲဆိုရင်နားဖွင့်ပြီးတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာယောဂ ထားပြီးတော့ဖြစ်ပါတယ်ဒါကြောင့်မို့သူတို့စီမှာလည်းရှားကနာသေးလို့ရှိရင်ဒီသက်ဆိုင်ရာသေးုံတွေကိုတိုက်ရိုက်သွားတင်တယ်ပေါ့နော်အဲ့ဒီမှာကျွန်တော်တစ်ချက်ပြောချင်တာကကျွန်တော်တို့စီမှာဒီ၉ဦးရှိတယ်လို့ကျွန်မယူဆထားတာကြေညာထားတာရှိပါတယ်အဲ့ဒီမှာတချို့တွေကဒီသက်ဆိုင်ရာဟိုအစိုးရနဲ့ပတ်သက်တဲ့ဌာနတွေကိုမသွားမိမှာနော် private hospital ကိုကသေးုံတွေကိုသွားပြပြီးမှသူတို့ကတစ်ဆင့်ဆွဲပြောင်းပြီးတော့သူတို့စနစ်တကျကျွန်မယူဆထားတာသင်ကြားထားတဲ့အချိန်ဆွဲပြောင်းကုသမှုခံစီတာကျွန်တော်တို့တွေ့ရပါတယ်အဲ့တော့အဲ့ဒီမှာကျွန်တော်တခုပြောချင်တာကတော့တကယ်၍များ၁၄ရက်တွင်ပြန်လာတဲ့ဒီလူများဒီချမ်းသာခဲ့လို့ရှိရင်သက်ဆိုင်ရာသတ်မှတ်ထားတဲ့ဆေးရုံတွေကိုတိုက်ရိုက်သွားဖို့အတွက်ကိုနော်အကြံလည်းပြုချင်တယ်သူတို့ကလည်းတိုက်တွန်းပြီးတော့ဟိုဘယ်လိုပြောမလဲတိုက်တွန်းတဲ့အခါမှာနည်းနည်းလေးပို့ဖို့တာတာတိုက်လို့ပြရမှာပေါ့နော်
ဟုတ်ကဲ့
အဲ့တော့ဘာလို့လဲဆိုတော့သူတို့ပြဒီကျပဆေးရုံကိုတွားခဲ့လို့ရှိရင်ခက်မသိရင်အဲ့ဒီလူသူတို့ကြည့်ရှုစောင့်ရှောက်ပြီးရဲ့ကျမ်းမာရေးဝန်ကြီးဝန်ထမ်းနေရာနေစဉ်ကျန်တဲ့လူတွေကူးစက်နိုင်တယ်။အမောင်းအဲ့တော့ကျွန်တော်တို့ပြရတော့လို့မိမိတော်နဲ့ရန်ကုန်မှာဆိုရင်ဒါပြင်ကိုပိုင်ဆေးရုံတွေကိုပြင်မဆေးရုံတွေကိုရောက်ပုံကြီးကဆေးရုံတွေရောက်ပြီးမှဆွဲပြောင်းကူတာလာမျိုးရှိရပေါ့။နော်အမှန်တကယ်ကသူတို့ဆိုရင်တော့ဓာတ်ရိုက်နော်အစိုးရဌာနဦးရန်ကုန်မြို့ထဲမှာနေထိုင်နေသူဆိုရင်ဒီပါကြီးဆေးရုံကိုဓာတ်ရိုက်သွားပြမယ်ဆိုလို့ရှိရင်တော့ဒီသူတို့ဒီကနေတစ်ဆင့်ပေးဖို့ဗိုင်းရပ်စ်ကြီးတက်နှံ့မှုတွေကိုပို့ပြီးတော့သားစီတိုင်းနဲ့ထင်ပါလေခင်ဗျာ
။ဟုတ်ကဲ့။
နောက်တစ်ခုကကျွန်တော်ကဒီညနေထဲမှာပါလိုက်တာဒီ outside body ရဲ့ခန္ဓာကိုယ်ရဲ့ပြင်ပမှာ virus က၅ရက်လောက်ထိသက်ရှင်တန်နေတဲ့အတွက်မြန်မာပြည်လူလူတွေနဲ့စိုးရိမ်ထိလန့်မှုကောင်းတယ်ပေါ့နော်။ဒါမျိုးလေးဒီဟိုကျွန်တော်ကဒေတာရတဲ့ထဲမှာတွေ့လိုက်တယ်ခင်ဗျာ။ဟ
ုတ်ကဲ့။အ
ဲ့တော့အမှန်တကယ်ကတော့ WHO ဆိုရဲ့ဒီလို epidemiologist နဲ့ရှင်းနေတဲ့ QNA question ကိုကျွန်တော်နားထောင်လိုက်ပါတယ်။အဲ့ဒီမှာသူကသင်ပြထားတာတော့နားရည်အနည်းငယ်များအဲတော့အဲ့လိုမျိုး2 hours ပဲရှင်းနိုင်တယ်လို့ပြောပါလေဒါဒီပတ်ဝန်းကျင်အပူချိန်ရယ်စုထိုင်းစားပုံမူတည်ပြီးတော့ virus ရှင်းတတ်မှုကပိတ်မကြဘူးလို့ပြောပါလေဒါကြောင့်မို့လို့ကျွန်တော်တို့ကဒီအဲပတ်ဝန်းကျင်မှာကြာကြာမနေနိုင်တဲ့အတွက် contact သူနဲ့နီးစပ်တဲ့လူတွေကပဲကူးစက်ဖို့များပြီးတော့ကျန်တဲ့လူတွေကကူးစက်ဖို့လေးရတယ်ပေါ့နော်အဲ့တော့ဒီပားမှာကြာကြာနေနိုင်ရင်ဒီ virus ကခန္ဓာကိုယ်ထဲဘယ်လိုဝင်လာမလဲဆိုတော့အဓိကတော့ဒီပစ္စည်းပစ္စည်းတွေကိုကင်တွယ်တဲ့လက်နဲ့ကိုယ့်ရဲ့နှာခေါင်းပတ်သက်တဲ့နားကိုနီးစပ်စပ်
ဒီကာဝေးနဲ့ပတ်သက်လို့ပြောသွားတဲ့အတွက်ပါကျွန်တော်တို့ကအချိန်နဲ့ဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ကုဆင်ဝင်းကိုရောဒေါက်တာမိုးအောင်ကျော်နိုင်နဲ့တို့ရရှိနေအားလုံးလည်းကျေးဇူးများကြီးပါခင်ဗျာ။
တော်ရရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါလိမ့်ရှင
်။ဆောင်း VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ view တွေကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင
်ဒီရီကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 5539လိုင်းဒိုမီတာ25 kHz 11803နဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်။
ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်နှံ့မှုအတွက်ကမ္ဘာတလွှားဆိုးရင်ပြီးကြိုတင်ကာဝယ်မှုတွေလုပ်နေချိန်မှာပဲဂျပန်နိုင်ငံမှာကျင်းပမယ့်2020အိုလံပိတ်အားကစားပွဲတွေကို2021နွေရာသီထက်နောက်မကျပဲကျင်းပမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်။ဒီပွဲတွေကိုကနဦးဒီဇင်ဘာဇူလိုင်လ24ရက်နေ့မှာကျင်းပဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကပ်ဘေးခြံကိုလက်ရှိအဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံကတော့အီတလီနိုင်ငံဖြစ်ပြီးတော့အီတလီမှာဒီကနေ့အင်္ဂါနေ့မှာ3ရက်မြောက်နေ့ဖြစ်နေတည်ဆုံးသူအများပြားရှိနေပါတယ်။တရုတ်နိုင်ငံမှာတော့အချိန်လေးကတိုးတက်ပြီးအင်္ဂါနေ့နောက်ဆုံးခဏအရပြည်ရင်းအကူးဆက်ခံရသူက4ဦးပဲရှိပါတယ်။ကျူဘာနိုင်ငံမှာလည်းကမ္ဘာလက်ခီးတွားတွေအင်္ဂါနေ့ကဆက်ပြီးတော့အဝင်မခံတော့ပါဘူး။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာ2ဦးတွေ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းတွေထွက်လာတဲ့နောက်မှာမြန်မာနိုင်ငံတွင်းကနေပြီးတော့အမေရိကန်ကိုပြန်လို့တဲ့အမေရိကန်နိုင်ငံသားတွေအတွက်မြန်မာနိုင်ငံဆိုင်အမေရိကန်တန်ရုံးကပြည်ရင်းပြပလင်းချီစင်တွေနဲ့ပတ်သက်ပြီးအသိပေးချက်ထုတ်ပြန်ပါတယ်။မြန်မာအစိုးရကလည်းပြပကပြန်လာတဲ့မြန်မာနိုင်ငံသားတွေကိုသတင်းနှစ်ပတ်တိကျခွဲခြားပြီးတော့စောင့်ကြည့်သွားမယ်လို့မတ်လ24ရက်နေ့မှာသတင်းထုတ်ပြန်လာပါ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာတော့မှာဖြစ်ပါတယ်။ကျေသပရင်းနေ့ကစပြီးတလကြားအရေးပေါ်အခြေအနေစတင်ချမှတ်ဖို့အတွက်ထိုင်းအစိုးရအဖွဲ့ကသဘောတူထားပြီးပြီလို့ဝန်ကြီးချုပ်ဖရက်ဒ်ချန်ဝါချာကဒီကနေ့မှပဲပြောကြားလိုက်ပါတယ်။အများပြည်သူတွေအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့ရုပ်တံကထုတ်လွှင့်တဲ့နိုင်ငံမှာဝန်ကြီးချုပ်ကတိုက်တွန်းလိုက်တာပါ။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးကိုရိုနာဗိုင်းရပ်စ်ရောဂါစတင်ပြန့်ပွားရာတရုတ်နိုင်ငံဟူဘေးခေမှာနေထိုင်သူသန်း50ကျော်အတွက်သွားလာခွင့်တမ်းမြစ်ပိတ်ပင်ထားမှုတွေကိုဖယ်ရှားပစ်တော့မယ်လို့တရုတ်အစိုးရကအင်္ဂါနေ့မှာထင်ကြပါတယ်။ဝူဟာမြို့တက်ကဧပြီလ10ရက်နေ့အထိဆက်ပြီးကန့်သတ်ထားမှာပါ
။ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်မှုကမခွာညိုဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအားပေးနားဆင်ရတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.